ရောင်ရင်노보ငင်းချင်းရင်ဆုရှင်ဖုံးတော်ကြီးဒက်စမန်တူတူရဲ့မွေးနေ့ခမ်းနားကိုတက်ရောက်ခွင့်ပြုမပြုတောင်အာဖရိကအစိုးရရဲ့အဖြေကိုတိဘက်ဘာသာရေးခေါင်းဆောင်ဖုံးတော်ကြီးဒလိုင်လမ်းမကစောင့်စားနေစေဖြစ်ပါတယ်အခုလာမယ့်ကြက်တပရင်းနေမှာစတင်ကျင်းပမယ်ဖုံးတော်ကြီးဒက်စမန်တူတူရဲ့နှစ်80ပြည့်မွေးနေ့ခမ်းနားတွေကိုတက်ရောက်နိုင်ဖို့အတွက်ဖုံးတော်ကြီးဒလိုင်လမ်းမကတောင်အာဖရိကပြည်ဝင်ခွင့်ဗီဇာကိုလွန်ခဲ့တဲ့9လကတည်းကတောင်းခံထားခဲ့တာပါတောင်အာဖရိကတနင်္လာနေ့ညနေစံတော်ချိန်အထိတော့ပြည်ဝင်ခွင့်ဗီဇာကိုမရသေးပါဘူးဗီဇာခွင့်ပြုချက်ရရှိဖို့အတွက်ကိပ်တောင်းမှာရှိတဲ့လွှတ်တော်အပြင်ဘက်မှာညာလုံးပေါက်ဝတ်ပြုဆူတောင်းပွဲတွေကျင်းပဖို့အတွက်တက်ကြွလှုပ်ရှားသူတွေကစီစဉ်ထားပါတယ်တောင်အာဖရိကကိုတိဘက်ဘာသာရေးခေါင်းဆောင်နေနဲ့အရင်တုန်းက၃ချိန်တိုင်တိုင်သွားရောက်ခဲ့ပေမဲ့2009ခုနှစ်မှာသရုတ်ထချင်းတွားရောက်ဖို့အတွက်ပြည်ဝင်ခွင့်တောင်းခံရမှာတော့ပယ်ချတာခံခဲ့ရပါတယ်။တောင်အာဖရိကရဲ့အဓိကကုန်သွယ်ပန်နိုင်ငံဖြစ်တဲ့တရုတ်နဲ့ဒီဆုံးဖြတ်ချက်မှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့အများကယူဆနေကြပါတယ်။ဒါပေမဲ့နှစ်နိုင်ငံစလုံးကတော့ဒီချက်ကိုညှင်းဆိုခဲ့ကြပါတယ်။ဒီတော်တွင်တနင်္လာနေ့ကဂျိုဟန်နက်စ်ဘတ်တက္ကသိုလ်နဲ့ဗီဒီယိုရုပ်သံဆက်သွယ်ရေးကတဆင့်ဆွေးနွေးပွဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ကလည်းတောင်အာဖရိကနိုင်ငံဟာတခြားကမ္ဘာဒေသတွေမှာဒီမိုကရေစီရုန်းကန်လှုပ်ရှားနေမှုတွေကိုအားပေးလို့စိတ်မရှိတဲ့အတွက်ဖုန်းတော်ကြီးဒလိုင်းလာမာကိုပြည်ဝင်ခွင့်ဗီဇာပေးဖို့ဆုံးဖြတ်ချက်ကိုအချိန်ဆွဲထားနေတယ်လို့ဝေဖန်လိုက်ပါတယ်